နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တမရဦးမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးချင်းကိုစစ်ကောင်စီကထပ်မံရက်ရွှေ့ဆန်းလိုက်တယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့အကြံဆောင်ရှင်းနေဒေါ်မင်းမင်းဆိုးကသတင်းမီဒီယာတွေကိုဒီကနေ့ပြောပါတယ်တရားရုံးကသူတို့၃ဦးရဲ့အမှုကိုဩဂုတ်လ၁၀ရက်နဲ့၁၇ရက်နေ့တွေကိုအသီးသီးရက်ရွှေ့ဆန်းလက်ကြောင်းဗီဒီယိုကွန်ဖရင့်ကတစင်အကြောင်းကြားခဲ့တာလို့ဒေါ်မင်းမင်းဆိုးကပြောပါတယ်သူတို့၃ဦးရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာတလင်းလာနဲ့အင်္ဂါနေ့တွေမှာပုံမှန်ကြားနာစစ်ဆေးနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာလက်တလောအရှိန်မြင့်ဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင်းအစိုးရရုံးတွေကိုပါပိတ်ထားရပြီးသူတို့ရဲ့အမှုကြားနာစစ်ဆေးမှုတွေကိုလည်းပြီးခဲ့တဲ့သတင်းဘက်ကစပြီးရက်ရွှေ့ဆန်းခဲ့ပါတယ်နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ၈ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်သတ်မှတ်ထားပါတယ်။တောင်ဆန်းစုကြည်ဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အစိုးရ၄ဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပုတ်ကုံတွင်းကုန်ဥပဒေပုံမှန် 8 ဆက်သွယ်ရေးဥပဒေပုံမှန် 69 အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လုံခြုံမှုလှုပ်ဆောင်မှုဥပဒေပုံမှန် 905 ခါခွဲတို့အပြင်တပောင်းဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှု2ခုစုစုပေါင်းအမှု9မှုနဲ့တရားစွဲခံထားရတာဖြစ်ပါတယ်ခင်ဗျာ